โอเคปอมพ่าดร.จอซอเวครับเราတို့နှလုံးဖောက်တာနဲ့ပတ်သက်ပြီးတော့ပုံငယ်သူတွေမှာပိုဖြစ်လာတာနဲ့နောက်သိဆုံးမှုကာကွယ်ရေးနောက်ကြိုတင်လက္ခဏာနဲ့စစ်စစ်ချက်တွေအကြောင်းအရင်တုန်းကပြောပြီးမှဒီတစ်ခေါက်တော့ဆရာရေကုသမှုတွေကိုဘလို့ရွေးချယ်သင့်တဲ့အကြောင်းကိုပြောမှာမို့အဓိကပါစပြီးတော့ရှင်းပြခြင်းလဲဆရာ
အဓိကတော့ကျွန်တော်ဒီနှလုံးသွေးကြောပိတ်တာကိုပုခဲ့ခါမှာအရေးကြီးဆုံးကတော့အချိန်ပဲဆေးနဲ့ပဲကုကုရေဝတ်သွေးကြောချဲတဲ့ညီနဲ့ပဲကုကုအရေးကြီးဆုံးကတော့အချိန်ပဲကျွန်တော် time is muscle time is life ဆိုပြီးတော့ခေါ်ကြတာပေါ့ဒီကုသမှုနှစ်ခုစလုံးပဲကုသမှုဝင်ဖြစ်ဖြစ်အမြန်ဆုံးအချိန်တိုင်းတာတွင်မှာကုသမှုရခဲ့ရင်ဒီကုသမှုနှစ်ခုရဲ့ထိရောက်မှုကအိမ်မကွာလာပါဘူးအဲတော့ကျွန်တော်တို့အရင်ဆုံးကတော့နှလုံးသွေးကြောထဲမှာပိတ်နေတဲ့သွေးခဲကိုသွေးခဲပျော်စေလို့ခေါ်တဲ့ဒီ fibrinolytic agent ပေါ့နော်အဲ့ဒါတွေကိုချော်ပြီးတော့ကျွန်တော်တို့တွင်းနေကြတယ်အဲ့ဒါတွင်းနေခါမှာအဓိကဘာလဲဆိုတဲ့ခါကျတော့ဆေးဖြော်ရတယ်ဆေးနဲ့မတည့်တာတွေရှိတယ်ဆေးသွင်းရတဲ့အချိန်ပေးရတယ်နောက်တစ်ခုကတော့နှလုံးထဲမှာရှိတဲ့သွေးကလေးပျော်ုံနေမှာပဲ ਨੇ တခြားနေရာတွေကပါသွေးယိုတာတွေရှိလာတတ်တယ်အနေဆုံးနှာခေါင်းသွေးသဖုံးသွေးယိုတာလောက်ကနေစပြီးတော့ကတလေးစီးတဲ့သွေးပါလားတိတဲ့ပိုဆိုးရင်အစာရင်ကသွေးယိုတာတိတဲ့ပိုဆိုးလာရင်အုံနောက်ထဲမှာသွေးယိုပြီးနေဖြတ်တာနေသေးတဲ့ထိတောင်မှဖြစ်တတ်တယ်ဒါဒီဆေးရဲ့စိုးချိုးတွေပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနေ့ရဲ့ကောင်းချိုးကရောဘယ်လိုနေသားရှိလဲဆရာကြီ
းအပွင့်နိုင်တဲ့ကောင်းချိုးကြတော့သူဆေးပေးပေမဲ့ 100% နှလုံးသွေးကြောတွေကပွင့်မသွားဘူး 60 ရာခိုင်နှုန်းလောက်ပဲသွေးကြောပွင့်နေလို့ရှိတယ်ဒီကြာခင်တော့ကအဲ့တွေးခဲ့ရမပျော်သွားတာတွေရှိတယ်ပျော်သွားတဲ့ထားုံပွင့်သွားတဲ့ထားုံနောက်တစ်ခုကတော့ within 48 hour အတွင်းမှာပြန်ပြီးတော့တွေးခဲ့ပြန်ဖြစ်လာပြီးပြန်ပိတ်နိုင်တဲ့ chance ကလည်းသူကရှိပြန်တယ်ဒါပေမဲ့လည်းတခြားသောဘာမှမကူတာနဲ့ဆိုင်ရင်ဒီဆေးရဲ့ထိရောက်မှုကရှိနေတော့ကျွန်တော်တို့ဆေးသွင်းကုသမှုအလုံးသွေးကြောစပိတ်တဲ့ခြေရန်တွေစပြီးစနေနေ့အတွင်းပေါ့။အကောင်းဆုံးကတော့ first hour ပေါ့လေ။တနာရီအတွင်းမှာပေးနိုင်ရင်အကောင်းဆုံး၃နာရီဆိုရင်တော်တော်ကောင်းနေတယ်။ဒါပေမဲ့12နာရီအထိကျွန်တော် window period ပေါ့နော်။7နာရီကျော်သွားရင်တော့ပေးလို့မကောင်းတော့ဘူး။7နာရီကျော်တော့မှပေးလိုက်မယ်ဆိုရင်ကောင်းကျိုးထက်ဆိုးကျိုးပိုဖြစ်နိုင်တယ်။အဲ့တော့သွေးကြောပွင့်စေသွင်းရတဲ့ကုသမှုမှာ limit ကအချိန်ပဲ။အဲ့တော့ကျွန်တော်တို့ကဘယ်ချိန်မှဒီလူနာသွေးကြောစပိတ်တယ်ဆိုတာကို history မှာတည်တည်ချာချာတည်တည်ချာချာပြန်မေးယူရတယ်ပြီးရင်ကျွန်တော်က ECG ကိုတည်ချာကြည့်ရတယ် ECG မှာဟုတ်တယ်တည်ချာတယ်ဒီလူကသွေးကြောပိတ်ထားတာ7နာရီမကျော်တော့သေးဘူးလို့ယူဆတယ်ဆိုလို့ရှိရင်မှာပဲကျွန်တော်ကသူကပျော်တဲ့ဆေးကိုပေးလို့ရတယ်နောက်သူ့ရဲ့ side effect တွေကိုလည်းတောက်လျှောက်ထိုင်ပြီးတော့စောင့်ကြည့်နေရတယ်နောက်ဆေးသွင်းတဲ့ချိန်ကလည်းတစ်နာရီလောက်ကြာတယ်အဲ့တော့ဒါက traditionally ဟိုအရင်တုန်းကကူခဲ့တဲ့ကုထုံးပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီသမယိုးကြာနေပြီးတော့နောက်ပေါ်လာတဲ့ဒီသွေးကြောချက်တဲ့နေကတော့ဆရာဘယ်လိုထူးခြားချက်တွေရှိထားလဲ
အဲ့ဒီနောက်ကျွန်တော်တို့ဒီဘက်မှာသွေးကြောချက်တဲ့နည်းပညာပေါ်လာတဲ့အခါမှာ elective PCI ဆိုတာကတော့နှလုံးသွေးကြောချင်းသွေးကြောပိတ်တဲ့လူသားတယောက်ကိုရချင်းပေးပြီးကုရာခိုင်းနေအဲ့ဒီလိုကျုပ်တရဲ့ချက်ချင်းနှလုံးသွေးကြောပိတ်သွားတဲ့အားတက်ရတဲ့လူတွေကိုအရေးပေါ်သွေးကြောချက်တဲ့ primary PCI နည်းနဲ့ကိုရင်ရောပို့ပြီးတော့ကောင်းကျိုးရှိမလားဆိုပြီးတော့ဒါစမ်းသပ်လာတဲ့အခါမှာအဲ့ primary PCN ကစောစောကဆေးသွင်းကုသမှုထက်ပိုကောင်းတာကိုတွေ့တယ်။အကောင်းတဲ့အချက်ကဘာလဲဆိုတော့သူကသွေးကပျော်စေအဆင့်တီပေးစရာမလိုပဲနဲ့တာမန်သွေးကျဲစေပေါ့နော်ကျွန်တော်တို့ဒီ heparin တို့ enoxaparin လို့ခေါ်တဲ့သွေးကျဲစေလောက်ပဲပေးရတာဖြစ်တဲ့အတွက် primary PCN ကုထုံးမှာစောစောကသွေးကပျော်စေပေးတယ်လို့ဒီကြီးမားတဲ့သွေးယိုစီးမှုတွေမဖြစ်ဘူးပေါ့နောက်တစ်ခုကတော့ပွင့်သွားတယ်ပွင့်သွားပြီးကျန်းနေခဲ့တဲ့ကျင်းနေတဲ့နေရာကိုလည်းချက်ချင်းကျွန်တော်တို့ကစတန်ထည့်လို့ရတယ်ထောက်ထည့်လိုက်တဲ့အတွက်သွေးကြောကလည်းကောင်းကောင်းပွင့်သွားတယ်စောစောကသွေးကဲပျော်စေးထိုးသုံးကရတဲ့ within 48 hour အတွင်းမှာပြန်ပြီးတော့သွေးကဲပြန်ဖြစ်နိုင်ဘူးဆိုတာလေသူကနေသွားတယ်နောက်တစ်ခုကတော့ပိုစီဂျာကအချို့ အရန်လွယ်တဲ့ case တွေမှာဆိုရင်10မိနစ်15မိနစ်တောင်မှကျွန်တော်တို့ကပြီးသွားတတ်တယ်အဲ့ဒါကြောင့်မို့လို့ဒီအရေးပေါ်သွေးကြောချင်ကြီးကကျွန်တော်သွေးခဲပျော်စေးချင်ပို့ပြီးတော့ popular ပို့ပြီးတော့ဖြစ်လာတယ်အဲ့ဒါအပြင်သူ့ရဲ့ window period က7နာရီတည်းမကတော့ဘင်းနဲ့24နာရီအတွင်းသွေးကြောပိတ်ပြီး24နာရီအတွင်းတည်ထုတ်လာနိုင်တယ်အခုဒီဘက်5နာရီမှဆက်လာတဲ့ guideline ရဆိုရင် 48 hour အထိတောင်မှသူက window period ထားပြီးသွေးကြောပိတ်လို့48နာရီအတွင်းမှတော့ primary PCI နဲ့ကုလို့ရလာနိုင်တယ်ဆိုတော့သူ့ရဲ့ဒီ advantage ပေါ့လေဒီသူ့တာလွန်မှုတွေကသွေးကြောပွင့်စေတယ်ပိုကောင်းလာတယ်ပေါ့
ဟုတ်ကဲ့ဆရာဒီနောက်ပေါ်လာတဲ့သွေးကြောချေတာမှာရောစိတ်ခေါ်မှုအခက်အခဲတွေရှိသေးလားဆရာ
ဒီသွေးကြောချေဖို့ရာအတွက်ဒါဘာလို့လဲဆိုတဲ့အခါကျတော့စက်ပစ္စည်းလိုတယ်သွေးကြောချေနိုင်တဲ့ expert hand ပေါ့နော်နှလုံးသွေးကြောချေဆရာဝန်တွေလိုလာအဲ့တော့သွေးကြောပွင့်စေဆိုတာကဒီအလေလက်အစင်စေးယုံတွေလောက်နဲ့တည်းလုံနိုင်ပြီမဲ့ကျွန်တော်ဒီ primary PCN ခေါ်တဲ့အရေးပေါ်သွေးကြောချေကုသမှုကြတဲ့အခါကျတော့ specialist တွေပါရှိလဲနော်အထူးသဖြင့်ဒီစက်ကရီယာတွေစုံနဲ့ဆေးရုံမှာမှပဲလုပ်ဖို့ရဖြစ်လာတယ်ပေါ့ဒါအပြင် cost ပေါ့နော်ပုံကြေးစိတ်ကလည်းသွေးကြောပွင့်စေတစ်လုံးရဲ့ပုံကြေးစိတ်ကကျွန်တော်ပမာငွေ5,000-7,000လောက်ပဲဖြစ်ပေမဲ့အရေးပေါ်သွေးကြောချေတဲ့ကုသမှုကြတော့ဒိန်းဆယ်ကဏ္ဍတိဖြစ်သွားတယ်သို့တော်လည်းကြားလာတယ်ရလက်ကြတဲ့အခါကျတော့အများကြီးကွာသွားတယ်ပေါ့
โอเคเจซุนยายเต็มมาแล้วครับ